ဆရာနာသိမ်းမှုကိုကန့်ကွက်ဆန့်ကျင်တဲ့ရန်ကုန်ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုတွေနဲ့ပတ်သက်ပြီးသတင်းရယူရင်းနဲ့သတင်းနောက်6ဦးဖမ်းဆီးခံခဲ့ရတာပါဒီသတင်းနောက်6ဦးထဲမှာမနေ့ကတော့ AP သတင်းဌာနကဦးသိန်းစောလွတ်မြောက်ခဲ့ပါတယ်ကျန်တဲ့9ယောက်ကိုတော့ပြီးခဲ့တဲ့ရက်ပိုင်းကပုံမှန်905ကာကြီးဆိုပြီးတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့တရားစွဲထားပါတယ်ဒီကနေ့မတ်လ25ရက်နေ့မှာတော့ဖမ်းဆီးခံသတင်းသမားတွေကမြမနောင်းသတင်းတော့မက်ကေစင်နှွေးကိုထောင်တွင်းယာယီတရားရုံးမှာရုံးထုတ်စစ်ဆေးခဲ့တယ်လို့တရားလွှတ်တော်ရှင်နေဒေါ်နီလာခိုင်က VOA ကိုပြောပြပါဗျာ။
ဒါဒီနေ့ကသူအမှုတွေညွှန်ကြားချက်ပေါ့နော်ဖြစ်စဉ်အကြောင်းအရာလေးကျမဒီနေ့မတွေ့ရသေးတဲ့အတွက်အဲ့ဒါလေးတွေ့ပြီးကျမတောင်းတယ်အပြီးတွေ့တယ်ဒီနေ့ကျမအမှုဖြစ်စဉ်လေးတွေလေးပြတယ်ပေါ့နော်ဒီလိုလောက်ဆောင်ချက်ကတော့အတော့ပဲရှိအဲရင်းကတင်ချင်းလာတယ်ရှိရင်ကျချင်းလာတယ်ပုံမှန်တော့ငါ cash ကကြီးနေပဲပေါ့နော်ဒီသတင်းရယူရဲ့သတင်းရယူရင်းနဲ့ဒီလိုလှုပ်တော်တယ်အဲဒါကြောင့်မလို့ငါကတကြီးနဲ့ဆွဲရဲဆိုပြီးတော့ဒီလူလူကနေပေါ့နော်တိုင်းစာမှာရေးထားတာတော့ကျမလက်ကြည့်ကြည့်ချင်ရသေးတယ်။ဒီကဲကမာဒီရာဦးဒီရာဦးနေတော့တော်တော်ရှိသားမှာပေါ့
မြမနောင်းသတင်းတော့မက်ကေစင်နှွေးလိုပဲဒီကနေ့မှာအလွတ်တန်းသတင်းတော့ဦးစိုးရာစာထွန်းကိုရုံးထုတ်ခဲ့ပါတယ်သူ့ကိုတော့လာမယ့်ဧပြီလ10ရက်နေ့မှာထပ်ပြီးတော့ရုံးထုတ်သွားဖို့ရှိပါတယ်သူ့ကိုလည်းမက်ကေစင်နှွေးလိုပဲပုံမှန်905ကကြီးနဲ့တရားစွဲထားပါတယ်ကမာရွတ်မြို့မရဲစခန်းကဒူရဲမှုမျိုးဦးကနေတရားလိုလုပ်ပြီးတော့ဦးသိန်းစောအပါအဝင် 7day သတင်းဌာနကသတင်းတော့ဦးအောင်ရဲကိုဇီးကွက်သတင်းဌာနကသတင်းတော့ဦးဟိန်ပြေစောအလွတ်တန်းသတင်းတော့ဦးပညာဦး MPA သတင်းဌာနကဦးရဲမျိုးခန့်ကိုထုတ်ခဲ့တာမှာတော့ဦးသိန်းစောတယောက်ကိုပဲအမှုကနေပိတ်သိမ်းပေးခဲ့ပြီးတော့ကြံတဲ့သတင်းတော့တွေကိုမူလအတိုင်းတရားဆက်ပြီးတော့ဆွဲဆိုထားတာဖြစ်ပါတယ်သူတို့လိုပဲတခြားပြည်နယ်နဲ့တိုင်းနယ်ဖြစ်တဲ့နေပြည်တော်ပသိမ်ဘိတ်ပြေပဲခူးတို့မှလည်းဖမ်းဆီးခံထားရတဲ့သတင်းသမားတွေရှိသလိုအလွတ်တန်းဓာတ်ပုံသတင်းတော့အပါအဝင်တခြားသတင်းတော့တချို့အယ်ဒီတာချုပ်နဲ့သတင်းတိုက်တွဲဖက်တီထောင်သူတချို့လည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်ဒီကနေ့မနက်လင်းအားကြီးတဲ့အချိန်မှာပဲရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေဆိုင်ကမ္ဘောဇာတိုင်းသတင်းဌာနတာဝန်ခံအယ်ဒီတာနဲ့သတင်းတော့ပါဝင်၄ဦးကိုစစ်အုပ်ချုပ်ရေးကောင်စီရဲ့လက်နက်ကင်အဖွဲ့တွေဖြစ်တဲ့စစ်တပ်နဲ့ရဲလုံခြုံရေးတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ကမ္ဘောဇာတိုင်းသတင်းဌာနရဲ့တာဝန်ခံအယ်ဒီတာချုပ်က VOA ကိုပြောပြပါဗျ။ဖမ်းဆီးခံထားရတဲ့သူတွေကဟိုပုံးမြို့ကရုံးခွဲမှာတာဝန်ထမ်းဆောင်နေတဲ့တာဝန်ခံအယ်ဒီတာနန်းနန်းတိုင်းသတင်းတော့နန်းဝင်းကြီးထုတ်ဝေသူဦးတေအောင်ကျော်နဲ့နေမာအဆောင်ဖြစ်တဲ့ဆိုင်းစီသူတို့ဖြစ်ပါတယ်သူတို့ကိုတောင်ကြီးတောင်လေးလုံးအချင်းတောင်မှာဖမ်းဆီးစစ်ဆေးနေပြီးတော့အခုချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့အယ်ဒီတာချုပ်ကပြောပြပါဗျာ။ဆက
်ပြလာဆိုရင်ဒီဆိုင်းစီဆိုရင်ဆိုင်းစီရတဲ့ဌာနတော်မျိုးတော့ဆိုရင်သူတို့ကဖမ်းဆီးခံရတာတော့မရှိသေးဘူးဒါပေမဲ့နောက်ငါကကြီးကိုခေါ်ဝေးလာအဲ့ဒါလေးနဲ့ပုံမှန်တွေတက်ပြီးအမှုဖွင့်ခံတာလေဒါနဲ့ပေးချောင်းတွေတော့လွန်မြောက်နေတာပေါ့နော်ကျွန်တော်တို့ဒီဆန်းတောင်ပဲကျွန်တော်တို့ဒီတောင်ကြီးပေါ့နော်ဒီကျွန်တော်တို့ကမ္ဘောဇာတိုင်းကြတော့ထူကြတာကအမှုဖွင့်လာတာမှလည်းမကြောက်ကျွန်တော်တို့ကတရားရုံးနဲ့အများအနေနဲ့ပြောအထောက်တာစီတာအမှုဖွင့်လာပါညာလို့ရှိရစီတာပါညာအခုချိန်ကြီးဘာမှမကြားခဲ့ရအောင်ကြပြုံးဆိုပြီးတော့ပထမတစ်ခေါက်အဲဒီတိုင်းကိုဝင်ရှာတယ်အဲဒီမှာမတွေ့ဘူးအဲ့မှာငြိမ်သွားတယ်ကအခုမင်းညာကတော့ပုံတိုင်းဆိုပြမှာလို့တခေါက်ဝင်ဆွဲသွားတော့ပေါ့နော်ဟာအခက်ခဲကတော့မာလုံးဝလုံးဝအခက်ခဲပဲဆိုတော့ဆိုင်းရီမှာဆိုရင်7ခုလား7ခုကျော်တော့အနည်းဆုံး7ခုတော့ရှိရတာကရင်းရဲ့ဌာနကြီးရဲ့အကုန်လုံးကနေပြည်တော်မှာလုံးဝယူလို့မရတော့ဘူးသူ့ကိုဖမ်းမလဲစောင့်ကြည့်နေရတဲ့အနေအထားဖြစ်နေတာပြဟာကိုလိုတော့တယ်ကိုကျွန်တော်ကဒါရှောင်နေရတဲ့အနေအထားမျိုးပါပြဟာ
လက်တလောသတင်းနောက်တွေသတင်းရယူတာမှာအန်ရရဲ့အခက်ခဲတွေနဲ့ရင်ဆိုင်နေရတာကိုသူကပြောပြသွားတာပါရှမ်းပြည်နယ်တွင်ကတခြားသတင်းဌာနကသတင်းသမားတွေလည်းအမှုဖွင့်ခံထားရတာအပြင်လိုက်ပြီးတော့ဖမ်းဆီးနေတာကြောင့်ထွက်ပြေးတိမ်းရှောင်နေရတယ်လို့ကမ္ဘောဇာတိုင်းသတင်းဌာနအယ်ဒီတာချုပ်ကပြောပါတယ်တကယ်လို့သတင်းသမားတွေဟာပုံမှန်905ကကြီးနဲ့အပြစ်ရှိတယ်ဆိုပြီးတရားရုံးကအမိန့်ချခဲ့ရင်တော့အမြင့်ဆုံးထောင်ဒဏ်3နှစ်အထိချခံရနိုင်ပါတယ်ဒီပုံမှန်ကအာမခံရနိုင်တဲ့ပုံမှန်မျိုးတော့မဟုတ်ပါဘူးဒါပေမဲ့တရားသူကြီးရဲ့စင်ကျင်တုံတရားနဲ့အာမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှေ့နေတွေကပြောပါတယ်လက်ရှိမှာတော့အကျဉ်းချခံထားရတဲ့ဖမ်းဆီးခံသတင်းတော့ကတရားစင်ကျော်ရှိနေပါတယ်ဒီထဲကမှတချို့သတင်းသမားတွေကိုဘယ်နေရာကိုပို့ထားတယ်ဆိုတာမသိရသလိုဘယ်လိုပုံမှန်တွေနဲ့အမှုဖွင့်ထားတယ်ဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းတုန်းကရှမ်းပြည်နယ်တောင်ကြီးမြို့မှာနိုင်ငံသားအလွတ်တန်းသတင်းတော့ပိုလန်နိုင်ငံသားတဦးသတင်းရယူတဲ့အချိန်မှာလည်းဖမ်းဆီးခံခဲ့ရပါတယ်ဖေဖော်ဝါရီလ၁ရက်နေ့ကတက်မတော်ကနေအာဏာရယူခဲ့ပြီးတဲ့နောက်မှာအခုချိန်ထိသတင်းမီဒီယာဌာနအသီးသီးကနေသတင်းတော့အယောက်90နီးပါးဟာသတင်းရယူနေရင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့10ဦးထက်မနည်းကလည်းပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင်